ီးရီးယားနိုင်ငံမှာတော့အကြမ်းဖက်မှုအခြေအနေတွေပိုဆိုးလာတဲ့အပေါ်မှာကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကဝေဖန်ရှုံချပြောလိုက်ပါတယ်။ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုစီးရီးယားဆွေကလေနဲ့ဘုံကျဲတိုက်ခိုက်တယ်ဆိုတဲ့သတင်းဟာအင်တာကိုစိုးရိမ်ပူပန်စရာအခြေအနေဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုသွားတာပါ။အဲ့ဒီယောမတ်ဒုက္ခသည်စခန်းကိုစီးရီးယားဆွေကဘုံကျဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၈ဦးသေဆုံးခဲ့ရတယ်လို့အတိုက်ခံလှုပ်ရှားသူတွေကပြောပါတယ်။သမရအစအစိုးရအနေနဲ့2011ခုနှစ်မတ်လကစပြီးတော့တိုက်ခိုက်တွေကိုဖိနှိပ်နေတဲ့နေရာမှာဒါမျိုးဒီဒုက္ခသည်စခန်းတစ်ခုကိုလေကြောင်းတိုက်ခိုက်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။လူကြီးတွေထူထပ်တဲ့နေရာကိုအခုလိုမျိုးလေကြောင်းကနေဘုံကျဲတိုက်ခိုက်တာဟာခိုင်လုံတဲ့အထောက်အထားတွေရှိပြီးတော့ဒီလိုမျိုးရက်သားလူစုပေါ်ကြမ်းဖက်တိုက်ခိုက်တာမျိုးကိုဝေဖန်ရှုံချတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကစီးရီးယားဆွေကလေကြောင်းတိုက်ခိုက်မှု6ခုလုပ်ခဲ့ပြီးတော့ဒီထက်မှဒုက္ခသည်စခန်းကိုတိုက်ခိုက်တာလည်းတစ်ခုဖြစ်တယ်လို့သိရပါတယ်ခင်ဗျာ။